2019ဟာလူသားတွေလပေါ်မှာထိချနိုင်ခဲ့တယ်အနှစ်50မြောက်ဖြစ်ပါလေစူဇန်ရှာဖွေမှုကိုနှစ်တက်တဲ့လူသားတွေအာကာသအထိစူဇန်ဖို့အတွက်ကြိုးစားနေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်အပိုလို17နဲ့လာဘော်ကိုပထမဆုံးရောက်ခဲ့တဲ့လူသား3ဦးတွေကနီးလ်အမ်စထရောင်းကိုလာဘော်ရောက်တန်နဲ့နှိုင်းရှင်လို့ရတယ်။တခြားလူသမိုင်းကထူးခြားတဲ့အဖြစ်အပျက်ကိုမေးတဲ့အခါမှာတော့ Austronesians Expansion ပါလို့ဖြေခဲ့တာကြောင့်အံ့ဩရတယ်လို့ပမောက္ခ James Hansen ကသူ့ရဲ့စာမှာရေးပါတယ်။ Austronesians တွေဟာပင်လယ်သမုဒ္ဒရာကိုရွက်လွှင့်ကျော်ဖြတ်တဲ့နည်းပညာကိုပထမဆုံးသုံးခဲ့ကြတယ်အရှိတောင်အရှပောင်းဝင်အင်ဒိုပစိဖိတ်ဒေသတွေမှာနေထိုင်သူတွေဖြစ်ပါတယ်ခရစ်မပေါ်ခင်လွန်ခဲ့တဲ့နှစ်ပေါင်း 5,000 ကျော်လောက်တုန်းကတရုတ်အရှိတောင်ပိုင်းကနေပင်လယ်ပြင်ကိုဖြတ်ပြီးဆွန့်စားရွတ်လွှင့်ခဲ့တဲ့ဒီစူးစမ်းသူတွေဟာတိုင်ဝမ်ကျွန်းထီရောက်သွားသလိုနောက်နှစ်ပေါင်း 2,500 လောက်မှာသူတို့ဟာပိုးပြီးကျေပြောတဲ့သမုဒ္ဒရာကိုဖြတ်ပြီးဖိလစ်ပိုင်ကျွန်းတွေနောက်ပစိဖိတ်သမုဒ္ဒရာတွေကဟာဝိုင်အပအဝင်ကျွန်းစုတွေထိရောက်သွားတယ်လို့သူတေသနမှတ်တမ်းတွေမှာဖော်ပြပါတယ်အဆက်ဆက်တူပြီးစွန့်စားသွားလာဖို့အတွက်ကြိုးစားတဲ့ဒီ Austronesians တွေလိုပဲနောင်လာနောက်သားတွေဟာလည်းရေပြင်မြေပြင်မှာတမကအာကာသအထိသွားဖို့အတွက်လှုပ်လာကြတာပါဒီလိုလှုပ်လာကြတဲ့အထက်မှာ American အစိုးရကလည်းကိုပိုင်ကုမ္ပဏီတွေပါပေါ်လာအောင်အားပေးလာတယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ
်အခုဆိုရင်ကမ္ဘာအနှံ့ဒီ24နာရီအတွင်းမှာတနိုင်ငံနဲ့တနိုင်ငံကိုလေမြန်စီးပြီးခီးသွားနေတာကတော့ရိုးသွားပြီ။ဒီ21ရာစုရောက်တဲ့အခါမှာတော့ကိုပိုင်အစအစုံရင်းနေ့ထိအာကာသခီးသွားဒုံးမြန်ဆောက်တဲ့ community တွေစပေါ်လာပါပြီ
။အာကာသအတွက်နယ်နိမိတ်ကိုသတ်မှတ်ထားပါတယ်
။အာကာသနယ်နိမိတ်ကိုကာမန်လိုင်းလို့ခေါ်တဲ့ကမ္ဘာမြေမြင့်တွေအထက်62မိုင်ကိုသတ်မှတ်ထားပါတယ်။ကီလိုမီတာ100ကျော်ပေါ့နော်။အာကာသရဲ့အစလို့သတ်မှတ်ထားရတဲ့ဒီအထက်ကိုကမ္ဘာလူသားခရီးထွက်ခဲ့တာ600လောက်ပဲရှိပါသေးတယ်။ပေ3သိန်းကျော်လောက်အမြင့်နဲ့အမြင့်ကိုအရသာလေမြန်နေကွန်မတ်ရှယ်ပေါ့နော်။ဒါမှမဟုတ်ရင်စစ်ဖက်လေယာဉ်တော့မှမတက်နိုင်ပါဘူး။ဒီ Civil Aviation လေယာဉ်တွေကပေ4000အောက်အချို့လေယာဉ်မောင်းတူမဲ့တွေအားဆိုလို့ရှိရင်ပေ6000ကျော်တဲ့ပိုမမောင်းနိုင်ပါဘူး
။အပိုလိုအစီအစဉ်အပြီးမှာအာကာသစူးစမ်းရေးအတွက်အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုစတင်ခဲ့တယ်လို့နောက်မှာအင်္ဂါကြိုအထိသွားဖို့လုပ်နေတာပ
ါအပိုလိုအစီအစဉ်ကို1982ခုနှစ်မှာရပ်ပြီးတော့အပြည့်ပြည့်ဆိုင်ရာအာကာသတုတေသနစခန်းကို1989ခုနှစ်မှာစခဲ့ပါတယ်ဒီအာကာသတုတေသနစခန်းကိုအမေရိကန်နိုင်ငံရဲ့လွန်ပြအာကာသယင်ဒါမှမဟုတ်လို့ရှိရင်ဆိုယူးစ်နဲ့တင်ပေးရပါတယ်ဒီအာကာသယင်မှုတွေကိုအဲ့တော့တင်ပေးတဲ့လုပ်ငန်းစခဲ့တဲ့ဟာ1980ကနေပေါ့နော်အပြည့်ဆိုင်ရာအာကာသစခန်းကနောက် 2030 လောက်ဆိုလို့ရှိရင်တော့ရပ်လိုက်မှာဖြစ်ပါတယ်။ဒါပေမဲ့အခု2024ခုနှစ်မှာ Artemis ဆိုတဲ့အစီအစဉ်ကိုချမှတ်ထားပါတယ်။ American အစိုးရနဲ့ NASA နေပြီးတော့သူကအင်္ဂါဂြိုလ်မရောက်ခင်စကြမှာပထမဦးဆုံးလကဘာပေါ်အရင် Apollo 11လူသားတွေခြိချခဲ့တယ်လို့ပဲပေါ့နော်။11 12 13အာ73တော့မရောက်ပါဘူး74 55 66 79 1990ခုနှစ်အထိချခဲ့တယ်လို့အခုလူသားတွေပြန်သွားမှာပြန်ဒီတစ်ခေါက်သွားလို့ရှိရင်တော့နိုင်ပိုင်းနဲ့နေမှာမဟုတ်လားဘောမှာသွားလားနဲ့နှစ်နဲ့နေပြီးလားဘောမှာရှိတဲ့တန်ရာဇာတာတွေဘလို့ထုတ်လို့ရမလဲလူနေဘလို့နေကြမလဲဆိုတဲ့ဟာကိုအဲ့မှာဒုတိယတနစခန်းနေဆောက်ပြီးလားနဲ့နှစ်နဲ့ချီပြီးနေကြလှုပ်လှုပ်ကြတဲ့အစီအစဉ်ဖြစ်ပါတယ
်ဒီအာဇာတာစခန်းအတွက်လူနဲ့လိုအပ်တဲ့ပစ္စည်းတွေကိုဘလို့ပို့ဆောင်ပေးနေပါသနည်း
NASA နဲ့တွဲပြီးတော့အစိုးရထောက်ပံ့မှုနဲ့လွန်ခဲ့တဲ့3နှစ်လောက်ကပုဂ္ဂလိကပိုင် Beachlow Aerospace Corporation ရဲ့အပြည့်ဆိုင်ရာအာကာသစခန်းအတွေ့လူနေဖို့အခန်းစက္ကရိယာတူလောင်ဖို့နဲ့တူတည်တနာအတွက်တိုးချက်ဆောင်တွေဒီအပြည့်ဆိုင်အာကာသစခန်းမှာတွဲဆောက်ဖို့အတွက်လုပ်ခဲ့ပါတယ်တိုးချက်ဆောင်တွေကိုတော့ SpaceX ကိုခေါ်တဲ့ပုဂ္ဂလိကပိုင်ရဲ့ဒုံးပြန်နဲ့တင်ပို့ပေးနိုင်ခဲ့ပါတယ်လွန်ခဲ့တဲ့3-4နှစ်ကစပြီးတော့နောက်3နှစ်လောက်ဆိုလို့ရှိရင်အပြည့်ဆိုင်ရာအာကာသစခန်းကို SpaceX တုံးရင်နာမည် Falcon ဆိုတဲ့နာမည်နဲ့အာကာသယင်မှုတွေပို့ဆောင်တော့မှာဖြစ်ပါတယ်။လဘော်လူစင်းလို့ရလာအောင်တင်ပေးလိုက်တဲ့ Saturn အမှတ်5ဒုံးပြန်နဲ့ကြီးတဲ့ BFR ဆိုတဲ့ဒုံးပြန်ကိုစပြီးတော့ဒီ SpaceX ကအခုလက်ရှိကောင်းထဲပေါ်နေပါတယ်။သူ့ရဲ့အချင်းဟာ40လောက်ရှိမယ်။အင်္ဂါဂြိုလ်လူ100လောက်တောင်တည်ဖို့နိုင်မယ်လို့သူတို့တွက်ထားပါတယ်။လောလောဆယ်မှာတော့ NASA ဒီအာကာသယင်မှုတွေကိုFalcon 9လို့ဒုံးပြန်နဲ့ကြိုးပိုးလှုပ်ဖို့2020လောက်မှာစမှာဖြစ်ပါတယ
်ဒုံးပြန်တွေကလည်းတစ်ခါတော့မဟုတ်တော့ပါဘူး
NASA နဲ့ ရုရှားရဲ့အာကာသသုတေသနဌာနဖြစ်တဲ့ Ross Cosmos ရဲ့ဒုံးမြန်များတစ်ခါတုံးတွေပဲဖြစ်ပါတယ်။အခု Base Egg ရဲ့ဒုံးရင်တွေကတော့ Reusable Launch Vehicle ဆိုတဲ့ဒုံးမြန်ဖြစ်ပြီးတော့ဒီဒုံးမြန်ပြည့်တင်လိုက်ပြီးလို့ရှိရင်ပထမဆင့်ဒုတိယဆင့်တွေကိုကဘာပေါ်ညင်တာစွာပြန်ကြအောင်လုပ်ထားနိုင်ပြီးတော့လောင်စာပြန်ဖြည့်ပြန်တုံးနိုင်အောင်ထွင်ထားတဲ့ကုန်ကြစည်အင်မတန်တက်တာတဲ့စနစ်ဖြစ်ပါတယ်
။နာမည်ကြီးအာကာသခြီးသွားကုမ္ပဏီတွေတဖြည်းဖြည်းများလာနေပါပြီ။
SpaceX exploration ဟာပုဂ္ဂလိကပိုင်အာကာသခရီးသွားလုပ်ငန်းနဲ့ဒုံးမြန်ဆောက်လုပ်ငန်းအတော်အောင်မြင်တဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်ပါတယ်။ဦးဆောင်တဲ့သူကတော့ Tesla ဆီယက်စကာထုတ်လုပ်သူတောင်အာဖရိကဘွား Elon Musk ဖြစ်ပါတယ်။သူနဲ့အပြိုင်ပေါ့နော်အာကာသခရီးသွားလုပ်ငန်းကိုအပြိုင်လုပ်နေတာ Blue Origin လို့ခေါ်ပါတယ်။သူ့ရဲ့ပိုင်ရှင်ကတော့ Jeff Bezos သူဟာ online ကုန်ရောင်းမှာနာမည်ကြီးတဲ့ Amazon ကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်။အာကာသခရီးသွားလုပ်ငန်းကိုရောက်ချလုပ်မဲ့ကုမ္ပဏီဖြစ်ပြီးတော့ Blue Origin ကလွန်ခဲ့တဲ့2000ခုနှစ်ကစခဲ့ပါတယ် Blue Origin design ရတယ်ဆို VTVL လို့ခေါ်ပါတယ် Vertical Takeoff and Vertical Landing မမတ်တဲ့မမတ်စင်းတဲ့ဒုံးရင်မျိုးဖြစ်ပါတယ် Now အာကာသခရီးသွားကုမ္ပဏီတကူကတော့ Sir Richard Branson ရဲ့ Virgin Galactic လို့ခေါ်ပါတယ်အခုအချိန်မှာ American Dollar 2သိန်းခွဲပြီးရင်အာကာသနယ်နိမိတ်အထိဒုံးပြန်လို့လေမြင်မျိုးနဲ့ခေါ်ဆောင်သွားမှပြီးတော့အာကာသထဲမှာအလေးချိန်ပဲနေမှာကဘာကြီးတစ်ခုလုံးကိုပြန်မြင်ရတော့တဲ့အမြင့်အတီသူတင်ပေးသွားမှဖြစ်ပါတယ်။အဲ့ဒါဆိုလို့ချင်းခုနကျွန်တော်ပြောတဲ့ Kármán line ကိုကျော်သွားပြီပေါ့နော်။အမြင့်ပေ62မိုင်ကျော်သွားပြီပေါ့။ဟိုကလေမြင်မပြန်ရသေးပါဘူးနော်။ဒါပေမဲ့စည်ရင်ပေးထားကြပါတယ်။ဒီ Virgin Galactic ရဲ့အာကာသဒုံးရင်ကတော့ Spaceship 2လို့နာမည်ပေးထားပါတယ်။အမြင့်ပေ5,600ကျော်လောက်အထက်မှာဒီ7မိနစ်ကျော်ပြန်တန်းပေးမှဖြစ်ပါတယ်။ဒီ2000နဲ့တခုနှစ်ကနေ2009ခုနှစ်မှာ Space Adventure ဆိုတဲ့ကုမ္ပဏီပေါ့မှာသူကတော့ပွဲစားကုမ္ပဏီမျိုးပါသူကနေအာကာသခရီးသွားခုနှစ်ဦးကိုရုရှားနိုင်ငံရဲ့ဆိုယူးဒုံးပျံနဲ့အပြည်ဆိုင်ရာအာကာသစခန်းကိုတင်ပေးခဲ့ပူပါတယ
်အာကာသနဲ့ခရီးသွားဖို့အတွက်စဉ်းပေးထားသူဟာ2019ခုနှစ်အထိဆိုလူပေါင်း1000လောက်ရှိနေပါပြီနောက်ဆိုအာကာသတွေကိုလူရာနဲ့ခြေပြီးခီးသွားနိုင်တဲ့အထိဖြစ်လာနိုင်မယ်လို့တွက်ဆထားကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးတင်ရကမ်းလာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်